အခု၈၈မျိုးဆက်ကျောင်းသားတွေထုတ်ပြန်လိုက်တယ်ကြေညာချက်ကအဓိကအနေနဲ့ပေါ့လေပြည်သူတွေဘာသတင်းစကားများပေးတာလဲခင်ဗျဟုတ်ကဲ့အဓိကအချက်ကတော့ပြည်သူတည့်ရလုံးပါဝင်နိုင်တဲ့ဒီလမ်းကိုကျွန်တော်တို့ရွေးပါတယ်အဲ့လိုရွေးတဲ့အခါမှာပြည်သူတည့်ရလုံးအနေနဲ့အပေးပိုင်နဲ့ရှိသူတွေကမဲယုံကိုသွားတန့်ခွင့်မဲ့ပေးကြဒါကျွန်တော်တို့ပေးချက်ထားတဲ့အဓိကမှာဟုတ်ကဲ့အခုလိုပြည်သူတွေကို ဆန္ဒမဲ့ပေးဖို့မဲယုံနေသွားကြပါလို့နှိုးဆော်ထားတဲ့အချက်ကထောင်၉၉၀ခုနှစ်ရွေးကောက်ပွဲရလဒ်ကိုစစ်အစိုးရပယ်ချလိုက်တာကိုလက်ခံတဲ့သဘောဖြစ်မသွားဘူးလားခင်ဗျလုံးဝမဖြစ်ပါဘူးခင်ဗျဒါကြောင့်လဲဆိုတော့ပြည်သူ့ဆန္ဒခံယူပွဲကိုကျွန်တော်တို့တွေညီညာချက်ထဲမှာပါပါတယ်ပြည်လုံးကျဆန္ဒခံယူပွဲကြီးကိုကျွန်တော်တို့ကပြည်လုံးကျဆန္ဒပြပွဲကြီးအဖြစ်ကျွန်တော်တို့ပုံစံတိုင်းကြ ဖြစ်သလိုဤသူလူလူကြီးတည့်ရဲ့လုံးကလည်းဟာလာဟိုမဲရုံတွေကိုသွားပြီးတော့တတိရှိရှိနဲ့ဒီနာဖရဲ့စစ်ဖွဲ့စည်းပုံကိုကန့်ကွက်မဲပေးဖို့လိုပါတယ်။ဒါဟာနာဖရဲ့ဖွဲ့စည်းပုံကိုနော်နာဖဖွဲ့စည်းပုံတစ်ခုတည်းကိုကန့်ကွက်မဲပေးရုံသက်သက်မဟုတ်ပါဘူး။နာဖရဲ့အတိတ်ကရောပြစ်ဆုံးတမ်းမောင်အနာဂတ်တိုင်းပြည်အတွက်ရောနာဖရဲ့လူရဲ့မှားတွေမတရားမှုတွေဖိနှိပ်မှုတွေအားလုံးကိုကျွန်တော်တို့ကစန့်ကျင်ကန့်ကွက်ခြင်းဖြစ်ပါတယ်။ဒါကြောင့်မို့ဒါဟာဆန္ဒပြပွဲတစ်မျိုးပါ။90ရွေးကောက်ပွဲရလဒ်ကိုဟာကျွန်တော်တို့ခဏိတက်တိမပြတ်ပြဲသေးပါဘူး။ဒီ90ရွေးကောက်ပွဲရလဒ်ကိုကင်ထားပြီးတော့အဲ့ဒါနာဖလုံးမဲ့ဒီဆန္ဒခံယူပွဲကိုကျွန်တော်တို့ဟာကန့်ကွက်မဲပေးခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ဒီနေရာမှာပြည်လုံးကျွတ်ဆန္ဒခံယူပွဲကိုပြည်လုံးကျွတ်ဆန္ဒပြပွဲကြီးအတွင်ပြောင်းမယ်ဆိုလို့ရှိရင်စစ်အစိုးရထုတ်ပြန်ထားတဲ့9မြင်းဆောင်96နဲ့အခုတခါဆန္ဒခံယူပွဲဥပဒေအမျှပေါ့ပြည်သူတွေအနေနဲ့ညှီဆွန်းမှုရှိလို့ရှိရင်ပြဿနာမဖြစ်နိုင်ဘူးလားခင်ဗျ
။ပြည်သူပြည်သားတွေအနေနဲ့အဲ့ဒါသူတို့မကြိုက်ဘူးဆိုရင်မကြိုက်တဲ့အကြောင်းကိုကန့်ကွက်မဲပေးခွင့်ရှိပါတယ်။ဒါဟာနိုင်ငံသူနိုင်ငံသားတွေရဲ့အခွင့်အရေးပါ။ဒါကြောင့်မို့ကျွန်တော်တို့ဟာနိုင်ငံသူနိုင်ငံသားတွေအနေနဲ့ပို့ခွင့်ရကိုရဲရဲတိတိရယူပြီးတော့နားဖစစ်ဖွဲ့စည်းဖို့မကြိုက်တဲ့အကြောင်းကန့်ကွက်မဲပေးလို့ရပါတယ်။နားဖအာဏာပိုင်တွေအနေနဲ့နိုင်ငံသူနိုင်ငံသားတွေအပေါ်မှာကန့်ကွက်မဲပေးလို့တုံတရာအရေးယူပိုင်ခွင့်မရှိပါဘူး
။ဟုတ်ကဲ့ကန့်ကွက်မဲပေးတာဟုတ်ပါပြီ။ကန့်ကွက်မဲပေးပြီမဲ့အမဲရနေပြီးတော့မဲကြီးတဲ့အခါမှာအဖြူဖြစ်သွားခဲ့လို့ရှိရင်ရောဘာဆက်လုပ်ဖို့ရှိလဲခင်ဗျာ
။ဟုတ်ကဲ့ဖြစ်နိုင်ပါတယ်။ဒါကိုလည်းကျွန်တော်တို့တထားပြီးသားပါ။ဟာလားကျွန်တော်တို့ပြည်သူပြည်သားတွေကဘလို့ပဲကန့်ကွက်မဲတွေပြည်ပြည်ထောက်ခံမဲတွေအဖြစ်လိမ့်လေရယူပါမယ့်အကြံဉာဏ်တွေရှိနေတာကိုလည်းကျွန်တော်တို့တွေ့နေရပါတယ်။ဒါပေမဲ့ဟာလားကျွန်တော်တို့တဦးချင်းစီကနာဖရဲ့လုပ်ရက်တွေနာဖရဲ့ဖွဲ့စည်းပုံတွေကိုကန့်ကွက်ဆန္ဒမဲပေးဖို့ကတာနဲ့အဓိကအရေးကြီးပါတယ်။တဦးချင်းစီတောင်းဝင်ကြည့်မယ်ဆိုလို့ရှိရင်တိုင်းတစ်ပြည်လုံးရလဒ်ကနာဖစစ်ဘုတ်ချုပ်တွေကိုတုံ့လှုပ်ခြောက်ခြားသွားစေရပါမယ်။တကယ်လို့ဟာလားနာဖအနေနဲ့အာတမနိုင်ယူပြီးတော့ဒါကြီးကိုအတီးပြုတ်ခဲ့မယ်ဆိုလို့ချင်းဆိုလို့ရှိရင်လေလူလူတုတ်စားမှုတွေလူလူတိုက်ပွဲတွေကိုမလွဲမသွေရင်ဆိုင်ရမှာပါဥပမာကျွန်တော်1980အစလာတပါတီဖွဲ့စည်းပုံကိုလင်းလင်းအတီးပြုတ်ခဲ့တာကိုရှိဗျာအဲ့ဒီနောက်မှာကြာဘူးဟလာအုံချောင်းမှုတွေဖြစ်ခဲ့တယ်ဥသံရေးခင်မှိုင်းရပြည့်အလို့သမားရေးခင်ဒီလိုနဲ့ရှိခဲ့ပါလေအဲ့ဒီအချိန်လုံးကအခုလိုကျွန်တော်နိုင်ငံရေးအင်အားစုတွေဒီမို့အင်အားစုတွေဆိုတာအခုလိုရှိတာမဟုတ်ပါဘူးအဲ့ဒီအချိန်မှာကျွန်တော်တို့အားလုံးကတက်တက်ကြွကြွနဲ့စူးစူးစီစီရှိနေကြတယ်။နောက်ပြီးတော့ကျွန်တော်တို့ဒီအားလုံးထဲမှာ90ရွေးကောက်ပွဲရလဒ်ကအခိုင်အမာရှိနေတယ်။မပြတ်ပြတ်သေးဘူး။နောက်ကမ္ဘာနိုင်ငံအသီးသီးရဲ့ထောက်ခံမှုတွေလည်းကျွန်တော်တို့ရရှိထားတယ်။အဲ့တော့အဲ့ဒီအကြောင်းတရားတွေပေါင်းစုံပြီးတော့ကျွန်တော်တို့ကလူလူတိုက်ပွဲဆိုင်ရာကြီးတွေကိုကျွန်တော်ဒီခါမှာဆက်ဆင်နေတော့မှာဖြစ်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။ဒါကတော့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုထွန်းမြင့်အောင်ကိုမေးမြန်းခဲ့တာပါခင်ဗျာ။